င်ရင် NDA အချိန်မရွေးကြောက်နိုင်ခြင်းရှိနေတဲ့မြန်မာနိုင်ငံမှာမြေဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေပေါဝင်တတိထားတဲ့တာတွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လွင်ဆွေကပြောပြပေးမှာပ
ါဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားကြတာဖြစ်ပါတယ်ဆိုတော့ငလင်းနေမဟုတ်ပါဘူးဒီကျွန်တော်တို့မြေဆုံရဲ့နေရာကတခြားပြည်ရင်းငယ်လေးအမိတမ်းထားတဲ့ပြည်ရင်းလေးရှိပါတယ်အဲ့နားမှာတော့ဒီသခိုင်းတက်ရည်နဲ့ဆိုလို့သခိုင်းတက်ရည်ခွဲထွက်သွားတဲ့တက်ရည်ငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့မြေတူးကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံမြေသားစီစစ်ဖို့လိုတယ်ကျွန်တော်တို့တည်တော့ဆိုလို့ရှိရင်တော့ဒီ subdivision လို့ဆိုမျိုးကြီးကတကယ်တော့လည်းစိတ်ကြီးတော့ကောင်းလာတဲ့နေသားမျိုးတော့မဟုတ်ဘူး။ဒါနေရာပါဆိုငလင်းရတော့ရှိတယ် technical factor အနေနဲ့တော့သူကထပ်ထင်းစဉ်းစားဆိုလို့ရှိရင်တော့ဒါအရေးတကြီးစဉ်းစားသင့်ပါတော့။နောက်ပြီးတော့လူအများအပေါ်မှာပြည်စည်းလာနိုင်တဲ့ပြည်စည်းထိခိုက်နိုင်တဲ့အခြေအနေကိုထည့်သွင်းပြီးတော့တချွတ်တင်တယ်မဟုတ်လို့။များသောအားဖြင့်ဒီတိုင်းလဲနေတဲ့အရှင်ကိုပဲလုပ်ပါတယ်။ဒါမှမဟုတ် ground ဒီအောက်ခံမြေသားရဲ့ပြည့်ရွေကြီးအဲ့ဒါရွေးရှားပြီးတော့လျှောက်ရှားမှုကြီးရှိရတယ်။စပိုင်းပေါ့ပါတယ်။အဲ့တော့အဲ့ဒါလည်းအများကြီးကျုံ့အဲ့ဒါကိုအခြေခံပြီးတော့လည်းပြောကြားဆွေးနွေးတာလည်းဖြစ်ပါတယ
်။အခုမြေဆုံဒေတာမှာလည်းဆယ်ဆောက်တာမဟုတ်ဘူးပေါ့နော်။မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြည့်နေတဲ့အခါကျတော့ရေအားလျှက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်။ဆိုတော့ဒီရန်လျက်စစ်ထုတ်လို့ရှိရင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမှာဆို
ကျွန်တော်တို့ဟိုတုံးကလေးရပါတယ်ကျွန်တော်တို့ဆယ်ဒီဆောက်လို့ရှိရင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဆောက်နေကြတယ်လေကျွန်တော်နည်းနည်းကိုအများနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လို့ဆိုတော့ကျွန်တော်တို့လည်းဒီဆယ်တွေမှာစဉ်းစားမိပါတယ်အခုချိန်ခါမှာတော့ပို့ပြီးတော့ဆေးဆက်တဲ့ပို့ပြီးတော့ကြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်နောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ချုပ်ရှားမှုရှိနိုင်တဲ့ဆဲရွေတွေပါဒီဆဲမဆောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ကောင်းပါနောက်ပြီးဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတဲ့ငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းရင်အန်ဒီဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအဖြစ်အပိုင်းသုံးပိုင်းပိုင်ထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအခြေဘက်ကိုတွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိကြအနောက်ဘက်တောင်တန်းများအပိုင်ပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့အခြေဘက်ကဒီဘာမာပလေးလို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်ပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေထဲလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့ဒီစကိုင်းကျက်ရွေးရှိနေတဲ့ဘာမာပြည်အလဲပိုင်းမှာသူကနေလဲနေနေပြီးတော့အထဲမှာကတော့စကိုင်းကျက်ရွေးအပြင်နောက်ဘက်ကအိန္ဒိယမြေလူကျက်ကတွန်းတိုက်တဲ့တိုင်ကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အမည်မတက်ရသေးတဲ့ဆဲရွေးငယ်လေးရတယ်ရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးရုံမှာဖြစ်စဉ်ရှိတယ်ဘိုးရုံမှာလည်းနေတဲ့တဲ့ဖြစ်စဉ်ဒီကတည်းကဘိုးရုံမှာအတွင်းမှာလည်းလုပ်တယ်ဘိုးရုံမှာနောက်ဘက်အဆင့်မှာလည်းလုပ်တယ်ဆိုတော့ဒီဟာမြန်မာနိုင်ငံအလဲပိုင်းရဲ့အနေထားနောက်တစ်ခုကအရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမင်းအတွင်းမှာလည်းငလင်းလုံးကနေတက်ပြေးရှိပါတယ်ဥပမာကြောက်တန်းပြည့်ပြည့်လို့တက်ပြေးအကြီးစားကြီးရှိတယ်2011ကတော့တာလီမှာတက်ပြေးလေးနားမှာလုပ်တဲ့ဒီနားမှာပြည့်ပြည့်လို့ဒီတက်ပြေးနဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဝါနယ်ဘက်မှာလည်းအဲ့လိုပြည့်ပြည့်အကြီးကြီးရှိတယ်ရှမ်းပြည်မြောက်ရွှေလီပိတ်ချမ်းလို့ပါလို့ဆိုလို့ရှိနေတယ်အဲ့ဒီကြားရရှိပါတယ်သူတို့ကလည်းသူကတီးကြရန်တရားပေါ့လေသူဖြစ်စင်နေတယ်သူလှုပ်တယ်ပြန်ပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေနောက်ဖက်တောင်းတဲ့များပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းတီးကြစီသူတို့ရဲ့ဒီရန်တရားလေးရှိတယ်သူတို့ကလည်းလှုပ်ပါတယ်အလှုပ်ဆုံးကတော့နောက်ဖက်တနည်းကိုရရှိတာတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တနည်းကိုတစ်ချိန်လောက်လှုပ်တယ်မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ချမ်းရတော့သူက10နှစ်တစ်ချိန်လောက်6နှစ်တစ်ချိန်လောက်လှုပ်တယ်
မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မြင့်ကြောက်နိုင်တော့ဘလို့သတိပေးချင်ပါလဲ။ဘာအချက်တွေသတိထားရမလဲ။ဘာလုပ်တင်လဲ။ခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်မြင့်ကြီးတွေစောက်တာတွေတိုးချဲ့နေရာလေးတွေဆိုတာမျိုးပေါ့နော်။အဲ့လိုမျိုးသတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့။အုတ်ချုပ်မှုပိုင်းနဲ့ဒီအင်ဂျင်နီယာအပိုင်းပေါ့လေ။ဒီအုတ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကပေးရည်တည်တာငလင်းဂျီစာအန်ဒီဂျီစာရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ဝေချုံပိုင်းအတာသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည်သူလိုအပ်တဲ့ထိန်းချုပ်မှုတွေပေးနိုင်လို့ပါပဲ။အင်ဂျင်နီယာဘက်ကတော့အင်ဂျင်နီယာများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်။ဘာလို့လဲဆောင်းနေဆောင်းတဲ့အခါကျတော့ဒီအင်ဂျင်နီယာငလင်းတန်းခံအောင်သူဆောက်ဖို့အတွက်ဒီဇိုင်းတွေဘာတွေမှလည်းဆက်သွင်းစဉ်းစားတာလည်းရှိပါပဲ။ဆိုတော့ level ထားကိုကျွန်တော်တို့ဝေချုံပိုင်းအနေနဲ့ပြီးတော့မှပြည့်စုံပံ့ပိုးပေးဖို့ပြောပါတယ်။ အပြည့်အဝနာပြောတယ်အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှောင်းလို့ဆေးလို့ဆိုပြီးအရေးကြီးတဲ့အောက်ဖြစ်တဲ့ခါကျတော့ဒါသေးသေးချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံမိသားစုတွေချာလေ့လာပြီးမှစီမံကိန်းတွေချတာလို့ဆောက်တာလို့တို့ရတဲ့ပြည်စင်မှုတွေလုပ်ဖို့အဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်အောင်ဘယ်နေရာမှာရောက်နေဆိုတော့ဒါပြည်နယ်ရှင်းရမှာပြန်နေမှာလေဒါမှမဟုတ်တူးချင်းကြတော့ဒါခက်တယ်ပြီးတော့ရှိပြီးသားအဆောင်တွေကြတော့ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများရှိပြီးသားအဆောင်တွေဖြစ်နေတယ်ဖြစ်နေတဲ့အပြင်အဆောင်တွေလည်းဘောင်းတော့ကြားလဲခရရတယ်သူတွေအရေးအလေးပိုင်းကြာဆင်းတယ်အဲ့ဒါတွေသိထားအောင်ကိုနေတဲ့အဆောင်ကအရေးသိကြဆင်းနေတော့သိထားဖို့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေလေ့လာပြီးအဆောင်ကိုယ်ကဘယ်နေရာရောက်နေတယ်ဆိုတော့လည်းသိထားဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အဆောင်တွေကျွန်တော်တို့ကအစ်စ်ပြန်ဆောက်ဖို့ဆိုတော့တချို့ကတည်းကစင်စင်နိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့ပိုင်းကိုပြင်ဆင်သွားဖို့လိုပါတယ်
အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်လည်းအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံအရင်အရင်ဖြစ်ခဲ့တဲ့ငလင်းကြီးဖြစ်တဲ့ဟောင်းတွေမှာကြည့်လို့လူရှင်ဒီအထူးအများဆုံးကကျောင်းတွေဖြစ်ပါတယ်ဖုန်ကြီးကျောင်းတွေစာတင်ကျောင်းတွေဖြစ်ပါတယ်တောင်းလင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ကျောင်းအများကြီးဖြစ်ပါတယ်ပုံမှန်လေးလို့1839ငလင်းဆိုလို့ရှိရင်လည်းဖုန်ကြီးကျောင်းအများစုကဖြစ်စီပါတယ်အဲ့တော့လူအများနေတဲ့အဆောက်အုံကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေအဲ့ဒါအထူးသဖြင့်ကောက်ပေးတယ်ပြီးရဆေးုံတွေပြက်လို့မရပါဘူးပြီးရရဲစမ်းလို့ပေါ့ကုညီပေးမဲ့ဌာနနဲ့လည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူတွေကိုလည်းပြက်သွားလို့ရှိရင်တဲ့ဥစားကြောင်အကုန်လုံးကပို့ပြီးရဆိုးသွားတာပါလေဒါတွေကကျွန်တော်တို့အင်တန်အရေးကြီးတဲ့ဆက်ပြင်ရမှာတော့ညာနဲ့ဆိုင်တဲ့ကြောက်တုံးကြီးဆိုပါတော့ထူထောင်ထားတဲ့စနစ်တွေအင်တန်အရေးကြီးတဲ့ဆက်ပြင်သူတို့ဦးစားပေးတယ
်ဦးတင်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်